မင်္ဂလာပါနိုင်ငံခြားသားတွေအတွက်မြန်မာဘာသာစကားသင်ကြားစာစာအုပ်တွေပြုစုရမှာမြန်မာလူမျိုးတွေတဲ့နိုင်ငံခြားသားတွေဟာရှေ့ကလည်းလက်တွေ့ခဲ့အခုလည်းလက်တွေ့နေစေလို့ဆိုရမယ်ထင်ပါတယ်အင်္ဂလန်ကဆိုဆရာဒေးအစ်စတီးဝတ်တို့အမေရိကကဆိုဆရာကိုနင်တို့ကမြန်မာဘာသာစကားသင်စာအုပ်တွေရှေ့ကလေးကတထုပ်တစ်ပိုက်ပြုစုခဲ့ပါတယ်အခုဒီပဲပိုင်းကြလန်ဒန်တက္ကသိုလ်ကဆရာဂျွန်အိုကေမြန်မာဘာသာစကားကျောင်းစာအုပ်တွေတမျိုးပြီးတမျိုးထုတ်ဝေခဲ့တာမျက်မြင်ပါပဲအလားတူပဲအမေရိကတို့ဂျာမနီတို့ရုရှားတို့ဂျပန်တို့တရုတ်တို့မှလည်းမြန်မာစာမြန်မာစကားပို့ချပေးနေတဲ့အမေရိကန်၊ဂျာမန်၊ရုရှားစတဲ့ဆရာဆရာမတွေကမြန်မာစကားသင်စာအုပ်တွေလည်းရှိနေတာပါပဲ။မြန်မာကိုယ်ကဘာသိအောင်ကူညီပေါ်ရတဲ့အတွက်ဒီလိုဆရာဆရာမတွေကိုကျေးဇူးတင်ရပါတယ်။အခုကျေးဇူးစကားဆိုရမယ့်ပုဂ္ဂိုလ်တဦးပေါ်လာပြန်ပါပြီ။ကျေးဇူးစကားဆိုရမယ့်ပုဂ္ဂိုလ်ရဲ့မြန်မာနာမည်ကဥညံ၊တရုတ်လိုနာမည်ကဝန္ဒညံပါ။ဆရာကြီးကတရုတ်နိုင်ငံပီကင်းတက္ကသိုလ်မြန်မာစာဌာနမှာပပောက်ခအဖြစ်နှစ်ပေါင်းများစွာတာဝန်ထမ်းဆောင်ခဲ့ပါတယ်။2000တခုကဆရာကြီးအငိမ့်စားယူတယ်လို့သိရပါတယ်။မြန်မာစာမြန်မာစကားတက်မြောက်တဲ့တရုတ်စာသင်သားတွေမွေးထုတ်ပြီးတော့မယ်ဆိုရင်ကိုယ်တိုင်မြန်မာစာမြန်မာစကားအရေးအသွေးပြည့်နေဖို့လိုရဲဆိုတာဆရာကြီးကောင်းကောင်းနားလည်ပါတယ်ဒီတော့1980တဝိုက်မှာရန်ကုန်တက္ကသိုလ်နိုင်ငံခြားဘာသာသိပ္ပံကိုရောက်လာပါတယ်မြန်မာစာဌာနဆရာဆရာမတွေစီကရောနေစဉ်ဆက်ဆံနေရတဲ့မြန်မာပြည်သူပြည်သားအပေါင်းတွေစီကရောမြန်မာစာမြန်မာမှုတွေအပတ်တကုတ်စီးပူးပါတယ်မြန်မာစာမြန်မာစကားသာမကပါဘူးဆရာကြီးစိတ်ဝင်စားရှိလာတဲ့တိဘက်ဗမာမျိုးရိုးဘာသာစကားတချို့ကိုအခွင့်တရင်သာတယ်လို့လေးလာစုဆောင်ခဲ့တယ်လို့သိရပါတယ်ဒီလိုလေးလာဖြည့်စည်းထားတော့ပီကင်းတက္ကသိုလ်ကဆရာကြီးတပည့်တွေကံကောင်းတယ်လို့ဆိုရမှာပါပီကင်းတက္ကသိုလ်မြန်မာစာစာသင်သားတွေလေ့လာဖို့တက္ကသိုလ်သုံးမြန်မာဖတ်စာ6တွဲကို1990ကျော်မှာထုတ်ဝေနိုင်ခဲ့ပါတယ်ဆရာကြီးကမကထာပြုပြီးလုံဖို့ကိုင်ပက်တွေနဲ့ပူရဲပြုစုထားတာပါဆရာကြီးနဲ့လုံဖို့ကိုင်ပက်တွေဘယ်လောက်လုံလောက်စိုက်ထုတ်တယ်ဆိုတာပီကင်းတက္ကသိုလ်အတွက်မြန်မာစာကျောင်းသူကျောင်းသားတွေနဲ့တွေ့ဘူးဆုံမှုသူတိုင်းအတိအမှန်ပြုရမှာပါမြန်မာပြည်ပွားတရုတ်တိုင်းရင်းသားတွေနဲ့မခြားပြောတဲ့ဆိုတဲ့တဲ့ပီကင်းတက္ကသိုလ်တွေကျောင်းသူကျောင်းသားတွေကိုကိုယ်တိုင်မကြမကြကြုံဘူးလို့အခုလို့ဆိုရတာပါဆရာကြီးရဲ့မြန်မာစာမြန်မာဘာသာစိတ်ဝင်စားမှုကအသက်မိုးဝမ်းကြောင်းမှုအတွက်တသက်မဟုတ်ပါဘူး2001ခုနှစ်တက္ကသိုလ်ကအငိမ့်စာယူပြီးတဲ့နောက်မှာလေဆရာကြီးရဲ့မြန်မာစာမြန်မာဘာသာလေ့လာမှုအလုပ်ကတန့်ရက်မသွားပါဘူး။အရင်ကလိုစာသင်ပေးရမယ့်တာဝန်မရှိတော့သူတေသနာလုပ်ခြင်းပြုစုခြင်းပိုရတယ်လို့ယူဆပါတယ်။နေမအားညာမနာကိုစစ်ပြီးအလုပ်လုပ်တာပါ။ဒါကြောင့်အငိမ့်စာယူပြီး15နှစ်မပြည့်ခင်မှာပဲစာအုပ်ကြီး3အုပ်ပြုစုပြီးခဲ့ပါတယ်။ပထမတအုပ်ကမြန်မာစာနဲ့တရုတ်တိဘက်ဘာသာစကားမျိုးနွယ်အဆက်အဆက်ဒုတိယကမြန်မာတတိယစကားများစူဇန်လီလာချက်တတိယကမြန်မာနဲ့တရုတ်ဘာသာစကားနှိုင်းရှင်လီလာချက်စာအုပ်တွေပါပထမနဲ့ဒုတိယစာအုပ်တွေကိုယ်တိုင်မမြင်ဘူးသေးပေမဲ့စာအုပ်အမည်တွေကိုကြည့်ုံနဲ့ပညာအလေးနဲ့ကိုမှန်းဆလို့ရပါတယ်ဆိုင်နိုတီဘက်တန်လို့ခေါ်တဲ့တိဘက်တရုတ်မျိုးရိုးနဲ့ဗမာဘာသာစကားအဆက်ဆက်ရှိမဲဆိုတာမြန်မာပညာရှင်တွေသိပေမဲ့ထဲထဲဝင်ဝင်လီလာမှုမှမပြုတ်နိုင်သေးတာနောက်ပြီးမြန်မာတတိယစကားတွေအကြောင်းဆိုလဲဟိုဒဇဒီဒဇအရက်ပြောတာပြောနေကြတာမြန်မာပညာရှင်တွေပြုစုထားတဲ့မြန်မာဒေသီယစကားများကျမ်းရဲ့လို့တစုတစည်းတဲ့ကိုရိုင်းတော့မတွေ့မိသေးတာအမှန်ပါကိုရိုင်းမြင်မှုခွင့်ရတဲ့မြန်မာနဲ့တရုတ်ဘာသာစကားနှိုင်းရှင်လေးလာကျဲစာအုပ်ကဖြင့်အင်မတန်အားကျစရာကောင်းလာပါတယ်အားကျစရာကောင်းဆိုတရုတ်ပြည်လူမှုရေးပညာစာပေညွန်ပေါင်းဂဏဝင်စာအုပ်အဖြစ်အရွေးခံရလို့ပါပဲအဲ့ဒီစုကတရုတ်ပြည်လုံးဆိုင်ရာပညာရေးအကယ်ဒမီပထမစုလို့ယူဆနိုင်တဲ့အကြောင်းအကြမ်းမြင်နှက်ဆက်တဲ့မိတ်ဆွေတွေစီကသိရမှတ်ရပါတယ်တရုတ်နိုင်ငံကြီးမှာမြန်မာဘာသာစကားစာအုပ်တအုပ်အတိအမှတ်ပြုခံရတာကြောင့်ဝမ်းမြောက်ဝမ်းသာဖြစ်ရပါတယ်ဒီလိုအတိအမှတ်ပြုခံရအောင်စာအုပ်ပြုစုပြီးတဲ့ဆရာကြီးကိုလည်းဂုဏ်ယူဝမ်းမြောက်လေးစားပါကြောင်းအခွင့်အင့်တုံးဆုလိုက်ပါစေရှင်မြန်မာနဲ့တရုတ်ဘာသာစကားနှိုင်းရှင်လေးလာကျက်စာအုပ်ကိုဆရာကြီးမိတ်ဆွေတူဦးရဲ့ကျေးဇူးကြောင့်မြင်မှုခွင့်ရပေမဲ့စာတအုပ်လုံးရဲ့အနှစ်သာရကိုတော့အပြည့်အဝမခံစားနိုင်ကြောင်းဝန်ခံပါတယ်တရုတ်စာဖတ်ပရိသတ်တွေအတွက်ရည်မှန်းပြုစုတာမဟုတ်လား တရုတ်ဘာသာစကားနဲ့ရေးထားတာဆိုတော့တရုတ်ဘာသာစကားမတက်တဲ့မိဆာတို့ဘယ်မှနားလည်နိုင်ပါမလဲ။ဒါပေမဲ့စာအုပ်မှာတိကာကိုအင်္ဂလိပ်လိုဖော်ပြထားတာတကြောင်အကိုကားတချို့မြန်မာလိုတွေ့ရတာတကြောင်ကြောင့်အတန်အသင့်မှန်းဆလို့ရပါတယ်ပထမအခန်းကတရုတ်မြန်မာဆက်ဆံရေးဒုတိယအခန်းကတရုတ်မြန်မာနှစ်ဘာသာအဆက်ဆက်ကိုလေ့လာရမှာအသုံးပြုတဲ့လေ့လာရေးနည်းစနစ်ဆိုင်ရာအကြောင်းတတိယအခန်းကစကဲတန်အစပြုပုံစနစ်နှိုင်းရှင်ကျဲစသဖြင့်ပေါ့တရုတ်မြန်မာစကဲတန်ဖွဲ့စည်းပုံစနစ်တွေကိုတဆင့်ပြီးတဆင့်စနစ်တကျလေ့လာတာစကလုံးဖွဲ့စည်းပုံတွေဝဲကြောက်ဖွဲ့စည်းပုံတွေစနစ်တကျလေ့လာထားတာတွေ့ရမှာပါစာမျက်နှာ610ကျော်မို့ဘယ်လောက်ပြည့်ပြည့်စုံစုံရှိမဲဆိုတာတော့တက်ရှင်တွေတွေးလို့သာစဉ်ညင်ကြည့်ကြစေခြင်းပါတယ်ဆရာကြီးဦးညံရဲ့မြန်မာနဲ့တရုတ်ဘာသာစကားနှိုင်းရှင်ကျဲစာအုပ်ကဖြင့်ရှိပြီးသားတရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးကြည်သားဖြောင်းမျိုးခိုင်မာရေးမှာအရေးပါမှာအသေးချပါတူဦးပါတာစကားတူဦးနားလေအောင်အထုတ်တာဟာတူဦးပေါ်တူဦးလိညာလှဲစားရေးဥမတီအချင်းချင်းနားလေချစ်ကြည်ရေးကိုဥတည်နေတာမဟုတ်ပါလားစာပေမြင့်ပြီးလူမျိုးတင်ပါစေ